ပြည်ထောင်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ပထမကြော်သမရရွေးကောက်ပွဲနောက်ဆုံးမဲရလက်တွေအရအလဲလက်ဝါတီအီမန်နျူအယ်မက်ခရွန်နဲ့နိုင်ငံတွင်းရွှေ့ပြောင်းဝင်ရောက်သူတွေကိုဆန့်ကျင်တဲ့အမျိုးသားရေးဝါတီမရင်းလက်ဖန်တို့နှစ်ဦးစလုံးတယောက်မှမဲအပြတ်အသတ်အနိုင်ရခြင်းမရှိတာကြောင့်လာမယ့်သတင်းနှစ်ပတ်အတွင်းမှာတကြောပြန်ရွေးကောက်ပွဲတွေကျင်းပဖို့ရှိပါတယ်။တဟာပြည်ထောင်နိုင်ငံမှာကြီးမားတဲ့နိုင်ငံရေးလှုပ်ခတ်မှုကြီးတစ်ခုဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ်။တနည်းအတွင်းဒီပြည်ထောင်နိုင်ငံရေးတစ်စုံလုံးပြောင်းလဲသွားခဲ့ပြီလို့မစ္စတာမက်ခရွန်ကတနင်္ဂနွေနေ့ညတော့ကအောင်ပွဲခံစည်းဝေးမှုအထွေမှာပြောဆိုသွားခဲ့တယ်လို့ပြိုင်ဘက်ဖြစ်တဲ့မရင်းလက်ဖန်ကလည်းပြည်သက်လူမျိုးတွေလွတ်မြောက်ဖို့အချိန်တန်ပြီလို့ဆိုပြီးသူ့ဘော်ထောက်ခံသူတွေကိုပြောဆိုသွားခဲ့ပါတယ်။ခေတ်သစ်ပြည်သက်နိုင်ငံတပိုင်းမှာတော့အစိလာနိုင်ငံရေးပါတီတစ်ခုကမဟုတ်တဲ့သူတူသမရနေရာမှာဝင်ရွေးခံတာဟာဒါပရမစုံကြီးဖြစ်ပြီးတော့နိုင်ငံရေးအစိလာကိုစန့်ကျင်စိတ်ရှိကြတဲ့သူတွေများပြားလာတာကိုမိပေါင်းထုတ်ပြနေပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ဒီဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတခုအဖြစ်ဆက်ပြီးတော့ရှိနေမလားဒါမှမဟုတ် EU ရဲ့ကနေ Britain ခွဲထွက်ခဲ့တယ်လို့နောက်အမေရိကန်ပြည်ထောင်စုမှာ Donald Trump သမ္မတဖြစ်လာတယ်လို့မျိုးတိကျကွဲထွက်နေတဲ့လမ်းကြောင်းကနေရှောက်မလာဆိုတာဟာနောက်ဆုံးရွေးကောက်ပွဲရတဲ့အပေါ်မှာပူတည်နေတာဖြစ်ပါတယ်တရားဝင်မဲရလက်တွေအရ Mr. Macron ကမဲစုစုပေါင်းရဲ့ 23.8 ရာခိုင်နှုန်းကိုအနိုင်ရခဲ့ပြီးတော့ Marine Le Pen က 21.5 ရာခိုင်နှုန်းအနိုင်ရထားတာပါမဲပေးခွင့်ရှိသူနိုင်ငံသားတွေက89ရာခိုင်နှုန်းမဲပေးခဲ့ကြတာဖြစ်ပါတယ်။မဲအများစုကိုအပြတ်နဲ့အသက်အလိုက်ရတဲ့သူကသာသမ္မတအဖြစ်ရွေးခံရမှာဖြစ်ပြီးတော့ဒါဝိုတော့ဒီလာမယ့်တကြော့ပြန်မေလ9ရက်နေ့ရွေးကောက်ပွဲကအဆုံးဖြတ်ပေးမှာဖြစ်ပါတယ်ရှင်။